ရန်ကုန်တိုင်းမှာကိုဗစ်တတိယလှိုင်းဖြစ်နေတဲ့အချိန်မှာလူမမာရှိတဲ့အိမ်တွေအတွက်အစားအသောက်တွေစေဝါးတွေဒီလိုအပ်တာတွေကူညီပေးနေတဲ့ပရဟိတကူညီပေးနေသူတချို့ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာမျိုးတွေလုပ်နေပါတယ်။တချို့ဆိုရင်ချင်းချောက်ခံရတဲ့အထိဖြစ်တယ်လို့ကိုဗစ်ကြောင့်သူက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှပြောပြပေးပါရှင်။
ကိုဗစ်ကရောဂါကူးစက်ဖြစ်ပွားမှုမြင့်တက်နေတဲ့ရန်ကုန်တိုင်းထဲမှာအခုညလိုအပ်နေသူတွေအတွက်အစားအသောက်ဆေးဝါးအောက်ဆီဂျင်စရလိုအပ်ချက်တွေကိုပရဟိတစေတနာရှင်တွေကအခုညဖြည့်ဆည်းပေးနေကြတာပါ။အဲဒီလိုကူညီကြသူတွေကအရှိသေးဆုံးဆိုတဲ့အတွင်းကတော့ကျော်လာတယ်ကစားလို့အခုညလိုအပ်လို့အိမ်ရှိမှာအလံပြူအလံဝါထောင်ထားပြီးအမှတ်အသားပြုထားတဲ့နေရာတွေအတွက်စံစီဆေးဝါးနဲ့အစားအသောက်စရတဲ့အကူအညီတွေအခမဲ့လိုက်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။အကူအညီလိုက်ပေးနေတဲ့သူတို့အဖွဲ့ဝင်တွေအနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့မကြာခဏတားဆီးစစ်ဆေးတာခံနေရတယ်လို့ချိန်ချောက်တတိပေးမှုတွေလည်းခံနေရတယ်လို့အရှိကျေးဇူးအတင်တာဝန်ရှိသူတို့ဖြစ်တဲ့မတ်တရာဖီက VOA ကိုပြောပါတယ်
။ဒါနဲ့ဆက်ရှိပုံအထိမှာကျွန်တော်တို့အငြင်းနဲ့တားတယ်။တားပြီးတော့အငြင်းနဲ့ကျွန်တော်တို့ကောင်းကောင်းဒုက္ခပြီးတယ်။ဒီစံထုတ်တွေကဘဒုကိုထောက်ပံ့မှုဆိုအများကြီးဒုက္ခပေးတယ်။ပြီးရင်အခုကျွန်တော်တို့ချင်းကြောက်ကြတယ်။ငါတို့ရှာနေတဲ့ထောက်ပံ့တဲ့အဖွဲ့တွေချမ်းသာနေလို့ပါတယ်ဆိုရင်ဒီလိုတက်ပြင်မှာဆိုပြီးကျွန်တော်တို့ဆုံးထောက်တယ်။ဒီတော့စံပြီးအများကြီးပဲဒီလိုဘဒုကိုတော့ထောက်ပံ့မှာလဲ။ဘယ်စီဒီအောင်တက်ပြင်မှာလဲ။ဘယ်တော်တဲ့နဲ့အဆက်တွေရှိလဲ။ဒါမျိုးတွေမေးတယ်။အတင်းကျက်ကိုမေးတာ။အဲ့ဒီချာပေးပြီးမေးခိုင်းတာကျွန်တော်တို့လူတွေနဲ့အဖြေကိုမရမှာရှင်ပါနော်။ကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်တဲ့အတော်ကိုကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ဘူးကြောင်းမပြောဘူး။
အကြမ်းဖက်အာဏာပြန်စံနေကြတဲ့ CDM ဝန်ထမ်းတွေအတွက်ကူညီတယ်သလားဆိုတာအဓိကမေးတယ်လို့သူကပြောပါတယ်။အရှိကျေးဇူးပရဟိတအတင်းရဲ့အတင်းဝင်အများစုကအမျိုးသမီးတွေဖြစ်ကြပါတယ်။ပရဟိတကူညီနေသူမွတ်စလင်အမျိုးသမီးတချို့ဆိုမျက်နာမှာဖုံးထားတဲ့အကာအကွယ်တွေကိုပါလုံခြုံရေးတွေကအတင်းခေစားပြခိုင်းတယ်လို့မက်တရာဖီကပြောပါတယ်
။ထောက်ခံမှုအတွက် CDM ကိုထောက်ခံမှုတွားတာမဟုတ်ဘူး။တို့ကရောက်နေတဲ့အိမ်ကြီးအရန်ဆောင်တဲ့အိမ်ကြီးကဟိုမြေမကောင်းတဲ့အိမ်ကြီးကအခုကြီးလှမ်းတောင်းတာပေါ့နော်။ဒိဆာတွေကပျောက်တော့ရှိရတယ်တောင်းတကုန်တင်းချင်းကျုံအဲ့တော့ပြတာအလိုအရာကိုအတင်မဟုတ်ဘူး။ကျွန်တော်တို့ကမွတ်စလင်ကြီးဆိုတော့နေကပ်ဥထားလीနေကပ်ဥထားတော့အဲ့တော့နေကပ်တွေကိုဆန်ခိုင်းနေမျက်နှာတွေကိုပြခိုင်းနေတပုတ်ကြီးရိုက်တယ်ကျွန်တော်တို့ဆန်ထုတ်တွေကိုကားတွေကိုလည်းတပုတ်ကြီးရိုက်တယ်အဲ့ကားမောင်းတဲ့လူတွေလည်းလိုင်းစင်ကြီးတပုတ်ကြီးရိုက်တယ်နော်အဲ့ဟိုရိုက်ပြီးတော့ကျွန်တော်တို့ဘဒုကိုထောက်ပံ့မှလည်းဖြည့်ပြီးမဖြည့်တက်ပြင်းနေပါဖြစ်တယ်ညာပြင်းနေကျွန်တော်တို့ချင်းချောက်တယ်ပေါ့နော်
အခုလိုလက်နက်ကိုင်းလုံးကြုံရေးတွေကစစ်ဆေးချင်းချောက်နေတာမို့တချို့အတင်းဝင်တွေကတော့စိုးရိမ်ကြောက်လန့်နေကြပါတယ်
တကယ်အခက်အခဲရှိတဲ့လူတွေတွားလူနေတာဖြစ်တဲ့အတွက်သူတို့နဲ့ဘယ်လိုကြောင့်ဥပဒေနဲ့မတိုင်းညီတဲ့လူတွေပေါ့နော်တွားပေးတာမဟုတ်လေ။နောက်တော့စီရင်မြမားတွေလည်းပေးတာမဟုတ်ဘူး။တိုးကြုံတောင်ကြားလူတွေလည်းပေးတာမဟုတ်တဲ့အတွက်ဘယ်လိုကြောင့်လဲအဲ့လိုမျိုးနားမှာမသိသိကြုံပေါ့နော်။မြမားတို့အဲ့လိုမျိုးအရင်ဆစ်ဆေးပြီးတော့ဘယ်လိုကြောင့်လဲမိန်းကလေးတွေကြီးဆိုတော့တောက်တယ်လေ။အဲ့တော့အဲ့လိုမျိုးကြီးတွေမလုံးသိကြုံ။
ကိုဗစ်ကရောဂါဖြစ်နေတဲ့အိမ်ပြန်ထွက်ဖို့အခက်အခဲရှိသူတွေဈေးမဝင်နိုင်သူတွေအတွက်ကူညီနေတာဖြစ်လို့ခုလိုပိတ်ပင်ဆစ်ဆေးတာတွေမလုပ်စေချင်ဘူးလို့အခမဲ့ပရဟိတကူညီနေတဲ့အရှင်ကျေးကျော်အတင်းကပြောပါတယ်ဒီချိန်ချောက်ခံရတဲ့အခြေအနေကိုမေးမြန်းဖို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို VOA ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရပါဘူးရှင်